မြန်မာနိုင်ငံနိုင်ငံကနေနိုင်ငံခြားမှာကျောင်းသွားတက်မဲ့သူတွေအတွက်မဖြစ်မနေလိုတဲ့ပညာရေးဆိုင်ရာအသိအမှတ်ပြုလက်မှတ်တွေကိုနိုင်ငံခြားရေးဝန်ကြီးဌာနကမှန်ကန်ကြောင်းအထောက်အထားထုတ်ပေးတာကိုဒီနေ့မတ်လ6ရက်ကစပြီးအကန့်အသတ်မရှိရပ်ဆိုင်းလိုက်တယ်လို့ပြောပါတယ်။ပညာရေးနဲ့ပတ်သက်တာပဲ Notary အထောက်အထားထုတ်ပေးတာရပ်လိုက်တာလို့ရန်ကုန်ကပေးပို့လာတာကိုအခြေခံပြီးကိုဝင်းခမ်းမောင်ပြောပြပေးပါဦးခင်ဗျာ။
နိုင်ငံသားသွားကြမဲ့သူတွေအနေနဲ့ပညာရေးလက်ထပ်စာချုပ်ရင်မောင်းလိုက်စဉ်နိုင်ငံသားမှတ်ပုံတွေစတဲ့အချက်လက်တွေမှန်ကန်ကြောင်းနိုင်ငံသားရေးဌာနမှကျန်းကျိန် Notary Public ထောက်ထားလုပ်ကြပါရယ်အဲ့ဒီထဲကနိုင်ငံသားမှကျောင်းတက်မဲ့သူတွေမဖြစ်မနေလိုတဲ့ပညာရေးထောက်ခံချက် Notary ထောက်ထားကိုဒီကနေ့ကစပြီးယာယီပိတ်လိုက်တယ်လို့နိုင်ငံသားရေးဝန်ကြီးဌာန MOFA နေပြည်တော်ရုံးကတာဝန်ရှိသူတို့က VOE ကိုပြောပါရယ်တခြားချက်လက်တွေကိုဆက်ပြီး notary လုပ်ပေးနေပေမဲ့ပြည်ပမှာကြောင်းတက်မဲ့သူတွေအတွက်အထောက်အထားမှန်ကန်ကြောင်းလုပ်ပေးနေတာတွေရပ်နေတယ်လို့သူကပြောပါတယ
်။ရန်ကုန်ရောင်းအပ်ကဥစ္စာပညာရေးမှုပါကုပ်ပေးတဲ့အခြေအနေနဲ့အဆင်ပြေလို့တဲ့ရန်ကုန်ကခဏပိတ်ထားတဲ့အခုအကန့်အသတ်တော့မရှိဘူးကိုအကန့်အသတ်တော့မရှိဘူးလေအခုကြားမှန်းမဲတော့လေခဏပိတ်ထားအရှင်ကိုလည်းရက်ကတော့လည်းအကန့်အသတ်မရှိဘူးလေအခုတော့ယာယီပိတ်ထားတယ်အဲ့လိုပဲပြောအရှင်မိုးပြရရဲမိုးမှာရုံးမှာပြင်ညာရေးနဲ့ပတ်သက်တာပဲရှင်ခဏပိတ်ထားတာကို
နိုင်ငံသားရေးဌာနကထောက်ခံချက်မရလို့ဒီကနေ့နေပြည်တော်ကနိုင်ငံသားရေးဌာနမိုဖာရုံးချုပ်ကိုဆက်သွယ်စုံစမ်းခဲ့တဲ့ကြောင်းသားတဦးကတော့သူ့အတွေ့အကြုံကိုအခုလိုပြောပြပါတယ်
ဒီအတန်းတမရှိပိတ်ထားတဲ့ရုံးလေးပြဿနာနဲ့ခုခုဖြစ်လို့နေလိုက်ရောနေပြည်တော်ကပိတ်သွားတယ်ဘာမှလုပ်လို့မရဘူးဒီဘက်ကိုဆက်မဲ့လူတွေအကုန်လုံးရှိတာပေါ့နော်ပြင်ညာရေးမှမဟုတ်ဘူးလေဒီတချို့ဟိုပြေပေးသွားပေါ့နော်ဒီတုံးထုဖို့လိုတဲ့လူတွေအကုန်လုံးရှိလာတယ်ဒီလိုပြဿနာမျိုးရှိရုံးပိတ်တာဆိုတော့လေဒီပြင်ညာရေးကိုပဲဟိုလုပ်တာမဟုတ်ဘူးသူတို့ကပိတ်တယ်ဆိုရင်ဒီလိုပိတ်တယ်ဆိုပိတ်တယ်ပဲဘယ်တော့မှပိတ်မှလည်းမင်းအတန်းတမရှိဘူးမပိတ်သေးဘူးဒါပဲလေ
သူပြောသလိုတခြားစာရွက်စာတမ်းတွေအတွက် lottery ထောက်ထားလုပ်ပေးနေတာတွေအကုန်ရပ်ဆိုင်းထားတာလားဆိုတာကို VOA ကတိကျစုံစမ်းနေဆဲဖြစ်ပါတယ်။မြန်မာနိုင်ငံမှာအသက်ပြည့်ပြီးသူတွေစစ်မှုမထမ်းမနေရဥပဒေကိုစစ်ကောင်စီကအသက်သွင်းပြီးနောက်မှာလူငယ်တော်တော်များများနိုင်ငံသားကိုထွက်ခွာဖို့နှီးမျိုးစုံနဲ့စ조사ခဲ့ကြပါတယ်။အဲ့လိုအခြေအနေဖြစ်နေချိန်မှာပဲအသက်18နှစ်နဲ့35နှစ်ကြားလူငယ်တွေကိုပြည်ပထွက်ပြီးအလုတ်လောက်ကင်ခွင့်အပါအဝင်အလဲပတ်ထွက်ခွာခွင့်ကိုလည်းစစ်ကောင်စီကပိတ်ပင်ခဲ့ပါတယ်။စစ်သားစုဆောင်မှုတွေကိုလည်းနေရာတော်တော်များများမှာလုပ်နေပါတယ်။အခုနောက်ဆုံးကတော့စစ်မှုထမ်းနိုင်တဲ့ကျောင်းသားအရွယ်တွေနိုင်ငံသားမှကျောင်းသွားတက်နိုင်ရေးကိုပါပိတ်ပင်တဲ့သဘောဖြစ်နေတာပါ။နိုင်ငံသားရေးဌာနအနေနဲ့ဘယ်လောက်ထိပညာရေးဆိုင်ရာ notary ထောက်ထားလုပ်ပေးနေတာတွေကိုရပ်မှလဲဆိုတာအတိအကျမသိနိုင်ဘူးလို့ပညာရေးဝန်ဆောင်မှုလုပ်ငန်းချုပ်က BOA ကိုပြောပါရခင်ဗျာ။